ပြောင်းဆိုနေတဲ့ဆော်ရီအာရေဗျနိုင်ငံသားသတင်းတောက်ဂျမားခါရှိုဂီအမှုနဲ့ဆက်နွယ်ပြီးအစ္စတန်ဘူမြို့မှာရှိတဲ့ဆော်ရီကောင်စီဝင်ရုံးအတွင်အာဏာပိုင်အနေနဲ့ဝင်ရောက်ရှာဖွေမှာဖြစ်ကြောင်းတူရကီနိုင်ငံသားဝန်ကြီးဌာနကပြောပါတယ်သူတို့အနေနဲ့ဒီကိစ္စမှာပူးပေါင်းဆောင်ရွက်မယ်လို့ပြောဆိုထားပေမဲ့ဘယ်အချိန်မှာဝင်ရောက်ရှာဖွေခွင့်ပြုမယ်ဆိုတဲ့အသေးစိတ်အချက်အလက်တွေကိုမသိရသေးကြောင်းတူရကီနိုင်ငံသားဌာနကပြောပါတယ်သတင်းတောက်ပြောဆိုနေတဲ့ကိစ္စကိုအပြင်းအထန်ဆုံးဆန်းစစ်ဆေးနေကြောင်းလဲတူရကီအာဏာပိုင်တွေကပြောပါတယ်လွန်ခဲ့တဲ့သတင်းတစ်ပတ်လောက်ကအစ္စတန်ဘူလေဆိပ်ကိုဆက်ရောက်လာတဲ့ပုဂ္ဂလိကပိုင်လေယာဉ်နှဆင်းပေါ်မှာဒီကိစ္စနဲ့ဆက်နွယ်ပတ်သက်နေသူ15ဦးကိုတင်ဆောင်လာတယ်ဆိုတာနဲ့သတင်းတောက်ခါရှိုဂီကိုပြန်ပြီးဆွဲပြီးအဲ့ဒီလေယာဉ်နဲ့ခေါ်ဆောင်သွားသလားဆိုတာတွေကိုတူရကီရဲတပ်ဖွဲ့ကစုံစမ်းစစ်ဆေးနေပါတယ်။အဲ့ဒီလေယာဉ်နှဆင်းဟာဒူဘိုင်းနဲ့အီဂျစ်တို့မှာတည်ကြစီခီးတထောက်နားပြီးတဲ့နောက်ဆော်ရီအာရေဗျနိုင်ငံမြို့တော်ရီယတ်ကိုပြန်တန်းသွားကြတယ်လို့တူရကီအခြေစိုက်ဆာဘာနေ့စဉ်သတင်းစာမှာဖော်ပြထားပါတယ်။အဲ့ဒီပုဂ္ဂလိကလေယာဉ်တွေဟာဆော်ရီအစိုးရနဲ့ဆက်နွယ်မှုရှိတဲ့ကုမ္ပဏီတွေကပိုင်ဆိုင်တာလို့ဆိုပါတယ်။